မြန်မာနိုင်ငံကနေဗြိတိန်နိုင်ငံအထိမိုင်ပေါင်း3000နီးပါးမော်တော်ဆိုင်ကယ်ခရီးရှည်မောင်းနှင်နေတဲ့မြန်မာနိုင်ငံသား2ဦးဟာအခုတရုတ်နိုင်ငံအနောက်တောင်ပိုင်းဆွီချွမ်ပြည်နယ်ကိုရောက်နေပါပြီ။ရန်ကုန်ကနေစထွက်လာတဲ့အချိန်ကနေအခုသတင်းပတ်နှစ်ပတ်ကြာလာပြီးတဲ့နောက်မော်တော်လော့ခရီးသွား2ဦးရဲ့နောက်ဆုံးအခြေအနေနဲ့အတွေ့အကြုံတွေကိုမတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပေးမှာပါရှင်
။မေလ26ရက်နေ့ကရန်ကုန်မြို့ကနေစတင်ထွက်ခွာလာတဲ့မော်တော်လော့ခီးသွား2ဦးဖြစ်တဲ့ကိုအောင်ကျော်ဝင်းနဲ့ဆိုင်းစွန်ဖာရူဟာဂျွန်လ17ရက်နေ့မနေ့ကတရုတ်နိုင်ငံဆွီချွမ်ပြည်နယ်ကိုရောက်ရှိနေပါပြီ။လမ်းခီးစဉ်တစ်ထောက်ခဏနားခိုင်မှာသူတို့ကိုအားပေးနေတဲ့သူတွေကိုမော်တော်လော့ Facebook ဗီဒီယိုကနေအခုလိုနှုတ်ဆက်ခဲ့ကြပါတယ်။
ကျွန်တော်ဒီနေ့ဆိုရင်ကျွန်တော်နှစ်ပတ်ပြည့်သွားပါပြီ။ကျွန်တော်ညာဘီရထွက်လာ။ဘာလွန်းလဲဆိုတော့အစားတော့နေတော့လ
ား။အစားတော့အစားလွန်းလာပြ
ီ။တခါလာလဲဒီစားတော့ပဲဖြစ်နေ။ပါလေပေါ့စီရဲ့တဲနို့ရီရဲ့ဥရဲ့
ကစိုးဥတောင်ဖို့အာလူရဲ့မိရှိလိုမျိုးခေါ်ဆွဲရဲ
့ဟုတ်တယ်ဟုတ်တယ်
ဒီမှာပြက်မွေးငါလို့ပေါ့နော်ရှမ်းကောက်ဆွဲတယ်ပါလေ
ဟုတ်တယ်
အဲ့ဒါလေးရေဆောင်တော့
စီချွမ်းပြည်နယ်မြောက်ခင်သူတို့ဖြတ်တန်းမောင်းနေခဲ့တဲ့ရွန်းနံပြည်နယ်အနောက်မြောက်ပိုင်းတိဘက်လူမျိုးအများစုနေထိုင်တဲ့ရှန်ဂရီလာမြို့ကနမဲ့ကျော်ဖျားကျောင်းတွားရောက်ခဲ့တဲ့အတွေ့အကြုံကိုလည်းနှစ်ဦးလုံးကအခုလိုပြောပြပါတယ်
ရှန်ဂရီလာပေါ့
ရှန်ဂရီလာပေါ့နော်ကျွန်တော်တကယ်အရင်သွားချင်တဲ့နေရာလေးရှန်ဂရီလာတెంပယ်အရင်လည်းနာမည်ကြီးရယ်အရင်လည်းတပ်ပယ်ခုပေါင်းတယ်အတွင်းထဲမှာတော့ကျွန်တော်ရိုက်လို့မရလို့မရိုက်ထားဘူး
ဘုန်းကြီးကျောင်းကတော့တိဘက်ဘုန်းကြီးကျောင်းပေါ့နော
်ဟုတ်တယ်သ
ူတို့ကတော့တိဘက်Chinese လူမျိုးတွေပေါ့နော်မိရပါရင်တော်တော်လေးကိုရွှေရောင်တောက်
ဟုတ်တယ်ရွှေရောင်တောက်ပါပြီးတော့
တောတောင်ကျွန်တော်တို
့ဟုတ်တယ
်ခရေထဲမှာ
အဲမှာကျွန်တော်
တပ်ပယ
်သူတို့ရဲ့ဒီခေါင်းလောင်းလိုလာပါလားဒီ
ခေါင်းလောင်း
ဒီကျွန်တော်သုံးပတ်လဲရ
သုံးပတ်လဲရလက်ကောင်း
လက်ကောင်းဆိုပြီးတော့အဲ့လေးလောက်ကြရကျွန်တော်တို့
စီချွမ်းပြည်နယ်ကတိဘက်လူမျိုးတွေနေထိုင်တဲ့ကဘာလက်ခီးသွားတွေအလာများတဲ့ရတ္တိမျိုးရဲ့အကြောင်းနဲ့အစားအသောက်ရာသီဥတုအတွေ့အကြုံတွေကိုကိုအောင်ကျော်ဝင်းနဲ့ဆိုင်းစွန်ဖာရူကဗီဒီယိုကနေအခုလိုပြောပါတယ
်မြန်မာပြည်မှာစီချွမ်းနဲ့ပတ်သက်ပြီးတော့ဆိုကျွန်တော်သိတာဆိုစီချွမ်းချီလီချစ်ကင်ဖရိုက်တို့ပါတော့တို့ပါတော
့ဒီကကျွန်တော်တို့စီချွမ်းမှာတော့ညနေပိုင်းရောက်တော့ရာဒီမျိုးလေးကတော့တော်တော်လေးရှိဖို့ကောင်းတယ်နော
်။
ဒီကန်လီနာမီနာလေးပါ။အ
ဲ
့ဒါကျွန်တော်တို့ဖော်လုပ်တယ်။ညစာကတော့ကျွန်တော်တို့ဟိုအားလေးပဲအကင်လေးတွေပဲကျွန်တော်တို့စားကြတယ်။စားပြီးတော့ညနေကျတော့ကျွန်တော်တို့နည်းနည်းနားကြတယ်။ဒါပေမဲ့မနေ့ကတော့နည်းနည်းစားပြီးတော့ကျွန်တော်စလုံးနည်းနည်းအေးလို့လားမသိဘူ
း။
အေးတယ်ဒီမှာစီရလို့လားမသိဘူး။ဟိုဖြစ်ကျွန်တော်ကျွန်တော်ရဲ့ heat degree ကလည်းတက်လို့မရ။အ
ဲ့ဒါ
တော်တော်လေးကိုအဲ့ဒီကိစ္စလည်းတော်တော်ပြင်းရအောင်ရှေ့ချောက်ကအေးရဲ့နေရာကြီးတော့ဆောက်သွားမှာဆိုတော
့ကျွန်တော်လည်းစီချွမ်းချီလီတွေစားလိုက်တော့ကျွန်တော်နည်းနည်း
ချင်းမကောင်
ကျွန်တော်ဆေးပိုင်းတောက်ထားတယ်အမြင့်ပြရတော့ကျွန်တော်တို့အခု6000ကျော် 1000 နီးပါးမှာရောက်နေပြီးတော့အသက်ရှူတာတိတ်မဝသလိုလို့ဖြစ်တယ
်မနေ့က
လေးဖြစ်တယ်
ချောင်းလေးမှာညနေပိုင်းတည်ရင်လည်းကျွန်တော်တို့ရည်စရာကြီးတော့ဖြစ်သွားတ
ယ်ဟုတ်တယ်သူကလည်းသူ high ဖြစ်နေလူကလေရည်ကြီးနေတ
ယ်အရင်ရည်စရာကြီးဒီတစ်ခုပြောလိုက်လို့ရည်ကြီးနေ
ဆိုတော့အဲ့ဒါလေးကကျွန်တော်ဒီရက်ပိုင်းလို့ဖြစ်တာပေါ့နော်ဟုတ်ကျွန်တော်အားလုံး okay ပါတယ်ကျန်းမာရေး okay ရယ်ဟိုလမ်းကြောင်းလည်း okay ရယ်
သူတို့ရဲ့ခီးစဉ်လမ်းကြောင်းအရာတရုတ်နိုင်ငံမြောက်ပိုင်းကနေမွန်ဂိုလီးယားထိဆက်လက်မောင်းနှင်မှာဖြစ်ပြီးအဲ့ဒီနောက်ကာဇက်စတန်နိုင်ငံဖြတ်ပြီးရုရှားကိုဝင်ပြီးတဲ့နောက်နော်ဝေး၊ဒိန်းမတ်၊ဂျာမနီ၊နယ်သာလန်တို့ကတဆင့်ဗြိတိန်နိုင်ငံလန်ဒန်ထိမော်တော်ဆိုင်ကယ်နဲ့ဖြတ်တန်းမောင်းနှင်ကြမှာဖြစ်ပါတယ်။ရုရှား၊နော်ဝေးစတဲ့မြောက်ဝင်ရိုးစွန်းနဲ့နီးတဲ့နိုင်ငံတွေဖြတ်တန်းမောင်းနေတဲ့အခါမှာရင်ဆိုင်ရနိုင်တဲ့ရာသီဥတုအစားအသောက်အနေအထားနဲ့ပတ်သက်လို့နော်ဝေးနိုင်ငံမှာအခြေချနေထိုင်နေတဲ့မက်ကီတီအေးကအခုလိုပြောပြပါတယ်။
ရောင်းရိုးစုံနဲ့ပုံနေတဲ့အတွက်ကြောင့်တော့ဟိုတစ်နှစ်လုံးတော့အေးတာပါပဲဟိုဒါပေမဲ့ဒီချိန်ကတော့အေးပေါ်ဆုံးအချိန်ပေါ့နော်ရုရှားကိုဖျက်တဲ့အချိန်မှလည်းသူတို့အေးမှာပဲရုရှားကနေပြီးတော့နော်ဝေးတွေဝင်မယ်ဆိုလို့ရှိရင်တော့နော်ဝေးနိုင်ငံရဲ့မြောက်ဆုံးဆုံးလောက်ကိုတော့ကျတယ်အဲ့ခါကျတော့မြောက်ပိုင်းမှလည်းတော့အေးရောအေးတယ်ဒါပေမဲ့ဒီအချိန်နေမှာဘာတွေရှိလဲဆိုတော့အမမင်းနိုင်စံတို့ပါတော့ပေါ့နော်အဲ့ဒါဒီကိုမြင်နိုင်တဲ့နေရာတွေကိုသူတို့ဖြတ်လာလို့ရတယ်ဒီချိန်ကဒီမှာဟိုစာနေတာရှိတဲ့အချိန်ကိုဂျွန်လလေလောက်ဆိုရင်တညလုံးမြင်မွင်တဲ့အချိန်ကြီးရှိတယ်အဲ့တော့ည12နာရီအထိနေရောင်ကိုမြင်နေရတယ်နော်ဝေးကအရင်မိုးများတဲ့အတွက်နေရာစီမှာလည်းမိုးရွာတော့မိုးရွာတဲ့နေ့တွေကြုံရမယ်လေတိုက်တဲ့နေ့တွေကြုံရမယ်အဲ့လိုမိုးရွာတဲ့နေ့တိုက်တဲ့နေ့တော့သူတို့ခင်းနေနေကြမ်းတယ်အစာအသောက်ကတော့သူတို့အခက်အခဲနည်းနည်းဖြစ်နိုင်တယ်။ဘာလဲဆိုတော့မြောက်ပိုင်းတို့ဘာလို့မှကြတော့အစာအသောက်တွေကဒီရ traditional အစာအသောက်တွေနဲ့ဟိုစားအသောက်တိုင်းတာတစ်ခုအထိဟင်းသီးဟိရွက်တွေအသီးအနှံတွေဆိုနည်းတယ်။အဲ့ဒါတစ်ခုတော့သူတို့နည်းနည်းသူတို့ရှင်းဆိုင်ရမယ်။ဒါပေမဲ့ဒါတွေကလည်းသူတို့ရုရှားတို့ဘာလို့ဖြတ်လာပြီဆိုတော့တုံ့ပြန်ပြီးသားတော့ဖြစ်မှာ
။မော်တော်လော့ခီးသွားနှစ်ဦးဟာအာရှကနေဥရောပအထိမိုင်ပေါင်း3000နီးပါး နိုင်ငံပေါင်း30ကျော်ကို5လကြာမော်တော်ဆိုင်ကယ်နဲ့ဖြတ်တန်းမောင်းနှင်သွားကြမှာဖြစ်ပါတယ်။မော်တော်လော့ခီးသွားဖွဲ့ဝင်နှစ်ဦးရဲ့အပြန်ခီးစဉ်ကိုတော့အသေးချာမသိရသေးပေမဲ့တူရကီနိုင်ငံကတဆင့်အာရှနိုင်ငံတွေဘက်ပြန်ဝင်ဖို့ရထားတယ်လို့ဆိုပါတယ်။ BMW မျိုးစားမော်တော်ဆိုင်ကယ်နဲ့မောင်းနှင်နဲ့သူတို့ခီးစဉ်အတွက် MPRL ENP စွမ်းအင်ကုမ္ပဏီကနေအဓိကပံ့ပိုးထားပါတယ်ရှင်။